京မြို့ကိုဒီကနေ့ရောက်ရှိသွားတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တီးတန့်တည်ဆုံကြတဲ့အခါမြန်မာဒီမိုကရေစီရေးနဲ့ရိုဟင်ဂျာဒုက္ခတဲ့အရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းလေးလာသုံးသပ်သူတွေကဆိုပါတယ် NLD ဆိုရကရိုဟင်ဂျာလူခွင့်ပြုဖြည့်ရှင်းမှုနဲ့ပတ်သက်လို့ဂျပန်အခြေစိုက်နိုင်ငံတကာလူအခွင့်အရေးအဖွဲ့အစည်းကထောင်ဆန်းစုကြည်ကိုဆန္ဒပြကြမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒီအကြောင်းကိုကိုညံဝင်းအောင်ကပြောပြပါမယ်
တိုကျိုမြို့မှာအော်တိုဘာ9ရက်နေ့ကျင်းပမယ်ဆယ်ကျင်းမြောက်ဂျပန်မဲခေါင်ထိပ်တီးအစည်းအဝေးကိုတက်ရောက်ဖို့ဂျပန်နိုင်ငံကို6ရက်ကြာခရီးဖြင့်သွားရောက်နေတဲ့နိုင်ငံတော်အတိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအော်တိုဘာ9ရက်ဒီကနေ့နေ့လယ်ပိုင်းမှာပဲဂျပန်နိုင်ငံကိုရောက်ရှိသွားပြီးမြမအရေးလှူရှားသူတွေနဲ့ဂျပန်ရောက်မြမမိသားစုတွေကလေးစိတ်မှသွားရောက်ကြိုဆိုခဲ့ကြပါမယ်ဂျပန်လူညုံကြီးကဒေါက်ဆန်းစုကြည်ကိုအထူးဧည့်သည်ထွက်ပေါက်ကနေခေါ်သွားတာကြောင့်မတွေ့လိုက်ရဘူးလို့တိုကျိုမြို့မှာအတိုင်းဝန်းက VOA ကိုပြောပါတယ်ဒေါက်ဆန်းစုကြည်ရဲ့6ရက်ကြာဂျပန်စီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်တွေ့ဆုံမှုရှိပြီးအဲဒီလိုတွေ့ဆုံတဲ့အခါမြန်မာဒီမိုကရေစီပြုရင်ပြောင်းလဲရေးအောင်မြင်စေဖို့နဲ့ရိုဟင်ဂျာပြည်ထနာအခြေရှင်ရေးမှာ NLD အစိုးရကိုအကူအညီပေးရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရကြောင်းမြန်မာရေးလည်လာသွန်းသက်သူတိုကျိုမြို့ကဦးကျော်ကျော်စိုးကပြောပါတယ
်မြန်မာပြည်ဒီမိုကရေစီပြုရင်ပြောင်းလဲရေးနဲ့ပတ်သက်ပြီးဂျပန်ကဒီဝါကူညီပေးမယ်ဆိုတဲ့ဟာကိုဝင်းချုပ်ရှင်ဆိုအဘေကတူပြုပြောမှတော့ကျွန်တော်ဆက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကဒီသားချင်းပထဝီနိုင်ငံကြီးချင်းနေတဲ့အများကြီးပတ်သက်လို့ရှိနေတယ်။ဒီဟုတ်ရဲ့ဒီအများကြီးလာမှုအထူးသဖြင့်စီရင်နဲ့စီရင်လှုပ်ရှားမှုတွေတောင်ကျုပ်ပင်လယ်ပြင်အငင်းပွားနေတဲ့ကြောင့်ကိစ္စတွေမှာအာဆီယံနိုင်ငံတွေကဂျပန်ကိုအပြည့်ဝလာတယ်လေပြည်ဝထောက်ခံတယ်ဆိုတဲ့အနေအထားမျိုးရအောင်ဂျပန်ကကြိုးပမ်းနေတဲ့အထက်မှာဒီချက်လည်းပေါ်ဝင်ပါလေ။ဒီရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကမြန်မာအစိုးရပေါ်မှာပုံစံမျိုးမျိုးနဲ့ပြပနေတာမျိုးကိုဂျပန်အစိုးရကသိပြီးသဘောမကျတဲ့ပုံရှိပါလေ။ဒါကြောင့်မို့သူကတန်နေတာမြန်မာအစိုးရဘက်ကနေကရပ်တည်တဲ့သဘောမျိုးကိုသူပြသထားပါလေ။
ရောင်းငံကြေးလက်ဒေသမှာလေယာလုကန်ပြူအတော်ရှားပါးတဲ့ပြဿနာကြုံနေရတာကြောင့်ဒါကိုဖြေရှင်းနိုင်ရေးအတွက်ဂျပန်နိုင်ငံဟူကူရှိမာဒေသကလေယာလုပ်ငန်းခွင်ကိုဒေါန်ဆန်းစုကြည်သွားရောက်လည်လာဖို့ရှိပါတယ်။ဟူကူရှိမာကစိုက်ပျိုးရေးကဏ္ဍမှာအောင်မြင်မှုရနေတာတွေနဲ့ပတ်သက်လို့ဦးကျော်စိုးကရှင်းပြပါတယ်
။ဟူကူရှိမာခရိုင်ကဣဇူမီဇာကီဆိုတာမြို့တည်တည်ပါပဲ။ဒီကဒီမှာစိုက်ပျိုးလုပ်ငန်းကအဲ့မှာလူရည်ကနေတဲ့စိုက်ပျိုးလုပ်ငန်းတွေကတော်တော်လေးကိုထိခိုက်မှုရှိနေတာကိုတွေ့ရတာ။ဒါကြောင့်မို့လို့ဒီ vegetable factory လို့ခေါ်တဲ့စိတ်ယုံနဲ့နေထုတ်တဲ့အဆင့်ကြီးတွေတွေ့ပြီးကြောင်းလဲစူးစမ်းနေပြီ။ဒီမှာအဲ့နီလာနေဘလို့ဖြစ်ရှင်းတယ်ဆိုတာကိုတော့ဆွတ်စုကြည့်ရတယ်။တော်လေးလာလာနေလဲဖြစ်နိုင်ပါလိမ့်မယ်
။ဝိညာဉ်ကြီးနဲ့ပတ်သက်လို့တွန်းအားပေးဖို့အတွက်တိုကျိုအခြေစိုက် Amnesty International AI အဖွဲ့နဲ့ Human Rights Now အဖွဲ့တို့ရဲ့ဂျပန်နိုင်ငံဆိုင်ရာအဖွဲ့တွေကလာမယ့်တနင်္လာနေ့ကျရင်မြန်မာတန်ရုံးရှိမှာဒေါက်ဆန်းစုကြည်ကိုဆန္ဒပြဖို့ရှိသလိုအဲ့လိုဆန္ဒပြသူတွေကိုတံပြန်ဆန္ဒပြမဲ့သူတွေလည်းရှိကြောင်းတိုင်းသားအရေးလှူရှားနေတဲ့တိုကျိုမြို့ကမိုင်ကျော်ဦးကပြောပါတယ
်အခုကတေချာတာက Amnesty International ရဲ့ Human Rights Now ရဲ့ activity တွေပေါင်းပြီးဆန္ဒပြတာတေချာတယ်တို့ပြတဲ့ဈေးမှာကျွန်တော်တံပြန်ပြီးတော့မှမဟုတ်မှန်တာတွေကိုတရှိအချင်းလေးမှန်တော့ပြန်ပြဖို့ပြင်ထားတာပေါ့နော်အလောက်လောက်ထားတာပေါ့နော
်2015ရွေးကောက်ပွဲမှာအနိုင်ရပြီး NLD ပါတီအစိုးရတက်လာပြီးနောက်2016မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာပထမဦးဆုံးတရားဝင်ဖြစ်ကြည်ခီးစဉ်အဖြစ်ဂျပန်နိုင်ငံကို9ရက်ကြာအလည်ပတ်သွားရောက်ခဲ့ပြီးနိုင်ငံကြားဘုံမျိုးရေးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါလိမ့်ခင်ဗျာ
။ကိုညာဝင်းအောင်ဆက်ကနေနင်းထားတာပါ။